ကြည့်ကျန်နာမကျန်းဖြစ်နေတဲ့အစ်ရဲဝင်ကြီးချုပ်အာရီယယ်ရှရိုးနဲ့ဂျမိုင်းနဲ့ပတ်သက်ပြီးရှုပ်ထွေးနေတဲ့အခြေအနေတွေရောကြသွားတာနဲ့တခါတည်းငင်းချင်းရေးဆွေးနွေးပွဲတွေကျင်းပရင်းမှာအကူအညီပေးဖို့အစ္စရဲယယာယီဝင်ကြီးချုပ်အဲဟုဒ်အိုမတ်ကိုပါလက်စတိုင်းထိပ်တန်းငင်းချင်းရေးစစ်ဆင်ညာရေးမှုချုပ်ကဆော်အိုခဲ့ပါတယ်။ဝါရှင်တန်ကနေဗီအိုအီသတင်းတောက်မိုက်ကယ်ဘိုမန သူအဆိုမကြာမီကာလအတွင်းနိုင်ငံရေးမိတောင်ပေါက်ပွဲမှုနှစ်ခုရင်ဆိုင်ခဲ့ရတယ်လို့ပြောပါတယ်။တစ်ခုကဝန်ကြီးချုပ်ဧရီယယ်ရှယ်ရန်ကဣသရေးရဲ့ကာဒီမာနိုင်ငံရေးပါတီစစ်ဖွဲ့စည်းမှုဖြစ်ပြီးနောက်တစ်ခုကအကြီးအကျယ်လေဖြတ်ခဲ့ပြီးတဲ့နောက်မစ္စတာရှယ်ရန်ရဲ့ကျန်းမာရေးကြောင့်ဖြစ်ပွားတဲ့အကြအတဲ့အခြေအနေပဲဖြစ်ပါတယ်။ CNN ရုပ်သံနှင့်အစီအစဉ်မှာမစ္စတာအရကတ်ကဣသရေးရဲ့နိုင်ငံရေးမရေရာမှုကနေရင်းကြံရေးဆွေးနွေးရန်တန်တိတ်ထံသည်များပေါ်ပေါက်လာလိမ့်မယ်လို့မျှော်လင့်ကြောင်းပြောကြားပါတယ်
။ This may sound as wishful thinking, but to Mr. Olmert, I tell him the only way to break the vicious cycle of
ဒါဟာစဉ်းစားတာမျိုးဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒါပေမဲ့ Mr. Olmert ကိုကျွန်တော်ပြောလိုတာကတော့ရက်ဆက်သောအကြမ်းဖက်မှုနဲ့တံပြန်အကြမ်းဖက်မှုတန်တရားဆက်ဝိုင်းကိုချိုးဖောက်ကြော်လွှားဖို့တခုတည်းသောနီလာဟာဆွေးနွေးမှုတွေပြန်ဆဖို့ပဲဖြစ်တယ်လို့မစ္စတာအရက်ကကပြောပါတယ်။ဣသရေးကဂါဇာကမ်းမြောင်ကနေနောက်ပိုင်းမှာရုပ်သိမ်းပေးလင်ကစားအရင်နှစ်ဖေဖော်ဝါရီလအီဂျစ်နိုင်ငံကထိပ်သီးဆွေးနွေးပွဲအတွင်းမစ္စတာရှရန်နဲ့ပါလက်စတိုင်းခေါင်းဆောင်မာမုဒ်အာဘတ်တို့နှုတ်ဖြင့်အပြည့်အခရက်စဲကြီးအာမခန်ကျက်ပေးပြီးကလေးကရင်းပြငင်းကြံရေးဆွနေမှုတွေဟာရပ်တန့်နေခဲ့ပါတယ်။အဲဒီရုပ်တံနှင့်အစည်းအဝေးမှာပဲဣသရေးဝန်ကြီးချုပ်ဟောင်းရှမွန်ပဲရစ်ကယာယီဝန်ကြီးချုပ်အိုလ်မန်အနေနဲ့အေရီယန်ရှရန်ရဲ့ policy များဆက်လက်ကျင့်သုံးသွားလိမ့်မယ်လို့သူမျှော်လင့်ကြောင်းပြောကြားပါတယ်
။ There may emerge a great opportunity to go further after Gaza.And
Gaza ဆုံးဖြတ်ချက်အပြီးနောက်ထပ်ဆောင်ရွက်ဖို့အခွင့်အလမ်းကြီးပေါ်ထွန်းလာနိုင်ပွဲရှိပြီးလမ်းပြမြေပုံနဲ့အညီနောက်ထပ်ကမ်းမှဖြစ်နိုင်မဲ့အဖြေကိုရှာဖို့ကြိုးစားနိုင်လိမ့်မယ်လို့ Mr. Paris ကပြောပါတယ်။ဒါပေမဲ့ Mr. Paris ကအခုလနောက်ပိုင်းစီစဉ်ထားတဲ့ပါလက်စတိုင်းရွေးကောက်ပွဲရလဒ်ဟာငြိမ်းချမ်းရေးအတွက်အုတ်မြစ်ကိုထိပါနိုင်တယ်လို့ပြောပါတယ်။အထူးသဖြင့်စစ်သွေးကြအစ္စလာမစ်ဟာမတ်ဆုရှားမှုအနိုင်ရခြင်းကနေပေါ်ထွက်လာမဲ့အကျိုးဆက်ကိုသူကသတိပေးပါတယ်။ဣသရေးနိုင်ငံဆိုင်ရာအမေရိကန်သံအမတ်သောမတ်စပီဂရင်းကရှေ့လာမဲ့လအတွင်းဣသရေးကိုယ်တိုင်မှာကိုနိုင်ငံရေးမရေရာမှုတွေရှိတယ်လို့ပြောပါတယ်။ဣသရေးရွေးကောက်ပွဲတွေမလမှလုပ်ဖို့စီစဉ်ထားရာမစ္စတာရှရန်ရဲ့ကာဒီမာပါတီစ်အနိုင်ရလိမ့်မယ်လို့စစ်တမ်းတွေကပြသနေပေမဲ့လို့လဲမစ္စတာရှရန်ထွက်ခွာသွားပြီးတဲ့နောက်ပါတီကိုဘယ်သူကဥဆောင်မလဲဆိုတဲ့မေးခွန်းရှိနေပါတယ်။ဒီအတော်တွင်မစ္စတာပီဂရင်းကဘုတ်အစိုးရအနေနဲ့အရှိအလေပိုင်းငင်းကြမ်းရေးလုပ်ငန်းစဉ်မှာဆက်လက်ပါဝင်နေဖို့နဲ့မရေမရာမှုရင်ဆိုင်နေရချိန်မှာပင်အဆက်မပြတ်လုပ်ကင်မှုနဲ့အသေးအယူလုပ်ဖို့ကြိုးစားရမယ်လို့ပြောကြားသွားပါတယ်ခင်ဗျာ။